ခံသာလို့မပါရလားတူတော်မောင်အခုရက်ပိုင်းလူမှုကွန်ရက်စာမျက်နှာပေါ်မှာကြည်သူများပြီးလိုက်လုပ်သူထောက်ခံသူပြန်ရှဲသူများနေတဲ့ဗီဒီယိုဖိုင်တစ်ခုကိုအဘကြည့်လိုက်မိတယ်အဲ့ဒီဗီဒီယိုဖိုင်ကရီမင်းနိုင်ငံမှာအသက်3နှစ်အရွယ်ကလေးတစ်ယောက်ကိုမရင်းကျင့်တပ်ဖြတ်ခဲ့တဲ့ရာဇဝတ်ကောင်ကိုလူပုံလဲမှာတနက်နဲ့ပြစ်ပြီးကုမျက်နေတဲ့ဗီဒီယိုဖိုင်မှာဒီလိုလူပုံလဲမှာအပြစ်ပေးကုမျက်တာကိုလူအများစုကထောက်ခံကြပြီးဒုနိုင်ငံမှာလည်းဒီလိုတက်ငယ်ပရိမှုကျူးလွန်တဲ့သူတွေကိုကုမျက်ပြဖို့ဝိုင်းပြီးတိုက်တွန်းနှိုးဆော်နေတာတွေလည်းဖတ်လိုက်ရပါတယ်ဒီလိုလူမဆန်တဲ့ရာဇဝတ်မှုကျူးလွန်တဲ့သူတွေအတွက်ထိုက်တန်တဲ့ပြစ်ဒဏ်ကတေဒဏ်သာဖြစ်ပြီးတက်ငယ်ပရိမှုကျူးလွန်တဲ့သူတွေကိုအမြန်ဆုံးတေဒဏ်ပေးဖို့အဖွဲ့အစည်းသီးသီးနဲ့ပြည်သူလူထုကတခဲနဲ့တိုက်တွန်းနှိုးဆော်နေတဲ့လှုပ်ရှားမှုတွေမကြာခဏတွေ့မြင်နေကြရပါတယ်ပြီးခဲ့တဲ့ February 23ရက်နေ့ကမတရားမျိုးနယ်မှာအသက်2နှစ်ခွဲအရွယ်ကလေးမလေးကိုလူတစ်ယောက်ကဗလက်ကရပြုတ်ပြီးတတ်ပြတ်ခဲ့တယ်။ကလေးကနို့တော့မပြတ်သေးဘူးလို့သိရပါတယ်။ဒီကလေးအတွက်မခံမျက်နှာဖြစ်ကြပြီးရဇဝိတ်ကောင်ကိုအ мян ဆုံးတေတံပေးဖို့မတရားမျိုးကဒေသခံတွေနဲ့အနီးအပားကကြေးရွာကလူတွေထောင်ထဲချပြီးဆန္ဒဖော်ထုတ်ခဲ့ကြတယ်။ February 24ရက်နေ့ကလည်းမန္တလေးမြို့မဟာအောင်မြေမြို့နယ်မှာအသက်5နှစ်အရွယ်ယောက်ျားလေးတစ်ယောက်အဓမ္မပြုကျင့်ခံရတယ်။ February 23ရက်နေ့ကလည်းနေပြည်တော်တက်ကုန်းမှာအသက်6နှစ်အရွယ်ကလေးမလေးတယောက်အရမပြုတ်ပြီးတပ်ဖြတ်ခံရတယ်။ဖေဖော်ဝါရီ2ရက်နေ့ကလည်းရေနံကျောင်းမှာအသက်73နှစ်အရွယ်မိန်းကလေးကိုပထွေးလှုပ်တဲ့သူကအရမပြုတ်ကျင့်ခဲ့တယ်။ဖေဖော်ဝါရီ3ရက်နေ့မှာထန်းကျောင်းကပန်းလိုင်ဂုံတရာအောင်မှာအသက်6နှစ်အရွယ်ကလေးမလေးတယောက်ကိုရဲရဲဆက်ဆက်ခေါင်းကိုအုပ်ခဲနဲ့ထုပြီးဗလကာယပြုတ်ကျင့်မှုဖြစ်ပွားခဲ့တယ်။ဒါ့အပြင်ဖေဖော်ဝါရီ9ရက်နေ့မှာပေါင်းတယ်မျိုးနယ်ကငါးရဲကျောင်းသူလေးတာမယာအပြုတ်ကျင့်ခံခဲ့ရပြန်တယ်။ဒါကအခုရက်ပိုင်းတွင်ဖြစ်ပျက်ခဲ့တဲ့တက်ငယ်မတိမှုတွေထဲမှာငါမှတ်မိသမျှအချက်ကိုပြန်ပြောပြတာပါ2018ခုနှစ်အတွင်းတနိုင်ငံလုံးမှာမရိမှု1405မှုဖြစ်ပွားခဲ့ပြီး2016ခုနှစ်ကထက်အမှုပေါင်း305မှုပိုဖြစ်ခဲ့တယ်2016ခုနှစ်ကပြည်နယ်နဲ့တိုင်းဒေသကြီးမှာအသက်16နှစ်အရွယ်ကလေးငယ်တွေကိုကျူးလွန်ခဲ့တဲ့ဗလကာယအမှု681မှုရှိခဲ့ပေမဲ့2018ခုနှစ်မှာ869မှုဖြစ်ပွားခဲ့တာကြောင့်2018ခုနှစ်မှာ226မှုပိုပြီးဖြစ်ပွားခဲ့တယ်ဒါကြောင့်တက်ငယ်မရိမှုကတရက်ကိုအ ਨੇ ဆုံးနှစ်မှုလောက်ဖြစ်နေတယ်လို့ပြောလို့ရပါတယ်ငါတို့ဒီလိုတက်ငယ်မရိမှုတွေကြောက်ခမန်းလိလိဖြစ်လာနေရတာဟာတက်ငယ်မရိမှုတွေအတွက်လက်တလောချမှတ်နေတဲ့ပြည်ထောင်ထိရောက်မှုမရှိတာအသက်အရွယ်ငယ်တဲ့ကလေးတွေရဲ့အင်အားနည်းပါးမှုကိုအခွင့်အကောင်းယူတာအရက်နဲ့မူးယစ်ဆေးဝါးတုံးဆွဲသူတွေအစမတန်များပြားလာတာအင်တာနက်မီဒီယာဖွံ့ဖြိုးတိုးတက်မှုနောက်ွယ်ကညဉ့်ညမ်းဗီဒီယိုကားတွေဓာတ်ပုံတွေကိုအလွယ်တကူကြည့်ရှုလို့ရလာတာမိဘတွေကိုယ်တိုင်ကကိုယ့်ကလေးကိုအုပ်ထိန်မှုပော့လျော့တာကိုချင်းစာတရားနဲပါပြီးအသိဉာဏ်ပညာချိုးတဲ့လွမ်းတာတွေကြောင့်ပါပဲတချို့ကလည်းငယ်ရွယ်လွန်းတဲ့ကလေးတငယ်တွေနဲ့ဆက်ဆံတဲ့အခါမှာဘယ်လိုထူးခြားတဲ့ခံစားချက်မျိုးရနိုင်မလဲဆိုတဲ့ရည်ရွယ်ချက်လဲပါတယ်လို့ကောက်ချက်ချကြပါတယ်ငါတို့အင်ဒီဂျင်းနိုင်ငံတချို့မှာတော့ပြည်ထစာဥပဒေကိုဖြေလျှော့ပေးထားပြီးလူတွေရဲ့လိင်အလိုဆန္ဒကိုဖြည့်ဆည်းပေးထားတာမျိုးရှိတယ်ဥပမာလိင်အလုံးသမားတွေကိုတရားဝင်မှတ်ပုံတင်လိုင်စင်နဲ့လိင်အလုံးလုံးခွင့်ပြုတာသုံးနာတစ်ကြိမ်ကူးဆက်ယောဂရှိမရှိစေးစစ်ပေးတာစည်ကမ်းတွေကိုလည်းတရားဝင်လိုင်စင်နဲ့စည်ကမ်းတကျဖွင့်ခွင့်ပြုတာမျိုးရှိတယ်ဒီလိုတရားဝင်လိုင်စင်နဲ့စည်ကမ်းတကျလုပ်ပေးခြင်းအပြင်အလိုဆန္ဒကိုတရားဝင်ခိုးကြောင်ခိုးဝဲဥပဒေပြင်ပကနေဖြေပြောက်ဆရာမလို့တော့တဲ့အတွက်ဗလက်ကာယအမှုတွေတိတိတသားရောကြသွားတယ်လို့သိရပါတယ်ဒါဟာအပြုသဘောရကြည့်မယ်ဆိုရင်ကောင်းတဲ့ရလက်တွေထွက်ပေါ်လာနိုင်ပေမဲ့ရှေးရိုးဆွဲအစင်လာကြီးမားတဲ့ငါတို့လိုနိုင်ငံမျိုးအဖို့တော့သဘောမတူကန့်ကွက်မှုတွေများနေပါလိမ့်မယ်နောက်ပြီးအိန္ဒိယနိုင်ငံတွေမှာလည်းကလေးတငယ်တွေကိုကိုကိုကာကွယ်နိုင်မှုလိင်ပညာပေးသင်ကန်းစာတွေကျောင်းစာတင်ရိုးညွှန်းနှိုင်းထဲမှာထည့်သွင်းတင်ကြားပေးတာမျိုးလည်းရှိပါတယ်။ငါတို့နိုင်ငံမှာလည်းကလေးတငယ်တွေကိုကိုကိုကာကွယ်ထိန်းကျောင်းနိုင်ဖို့အသိပညာပေးဟောပြောတင်ကြားတာမျိုးအစိုးရအနေနဲ့လှုပ်ဆောင်ပေးတင်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တငယ်မရိမှုတွေနဲ့ပတ်သက်ပြီးလူမှုရေးအဖွဲ့အစည်းအသင်းအဖွဲ့တွေနဲ့မိဘဆရာတွေကရဲတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းအရွယ်မြောက်သေးတဲ့ကလေးတငယ်တွေကိုအုပ်ထိန်းသူတွေကရင်အုပ်မကွာစောင့်ရှောက်ပေးဖို့လူပြတ်တဲ့နေရာတွေမှာတယောက်တည်းဆေးလွတ်ထားတာအိမ်မှာအဖော်မဲ့တူဦးတည်းထားရတာအိမ်ကြီးချင်းမှအနှံထားတာဆိုင်ကယ်တို့စက်ဘိန်းတို့ကိုလူကြုံစည်းစေတာဒဇိန်းနဲ့ဖြစ်ဖြစ်ခင်မင်ရင်းနှီးတဲ့ဆွေမျိုးသားချင်းနဲ့ဖြစ်ဖြစ်အလွယ်တကူထားခဲ့တာမျိုးမလုပ်ကြဘို့ထုတ်ပြန်ထားတယ်လို့သိရပါတယ်လောလောဆယ်မှာတော့တီစဲဥပဒေမှာတက်ငယ်မရိမှုတွေအတွက်ပြစ်ဒဏ်တီးကြားဖော်ပြထားတာမရှိသေးပဲရာဇသက်ကြီးပုံမှန်အရသာပြစ်ဒဏ်ချမှတ်နေတယ်လို့သိရပါတယ်ဒါကြောင့်လဲတီစဲဥပဒေမှာတက်ငယ်မရိမှုတွေအတွက်ထိရောက်အပြင်းထန်ဆုံးပြစ်ဒဏ်တီးကြားထုတ်ပြန်ပေးဖို့လိုနေပါပြီငါတူမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကတော့ February 19ရက်နေ့ကတက်ငယ်မရိမှုကျူးလွန်တဲ့သူတွေကိုထိရောက်ပြင်းထန်စွာအပြစ်ပေးဖို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်တယ်လို့သိရပါတယ်။ Four Women Voice ဆိုတဲ့အဖွဲ့အစည်းကတော့တက်ငယ်မရိမှုကျူးလွန်တဲ့သူတွေကိုတည်တံပေးဖို့လူလူလက်မှတ်တွေကောက်ယူနေပြီးလက်မှတ်3သိန်းပြည့်သွားရင်လွှတ်တော်ကိုတင်သွင်းမယ်လို့သိရပါတယ်ငါတူ။ဒါအပြင်တက်ငယ်မရိမှုကျူးလွန်တဲ့သူတွေကိုနိုင်ငံတော်လူငယ်ချမ်းသာကွင်းကနေကင်းဝေးစေဖို့နိုင်ငံတော်သမ္မတကြီးကိုစတင်ထားပြီးတောင်းဆိုထားတယ်လို့လည်းသိရပါတယ်။အဖွဲ့အစည်းတီးတီးကလည်းတက်ငယ်ပရိမှုကျူးလွန်တဲ့သူတွေကိုတေတံပေးဖို့မြန်မာနိုင်ငံအနှံ့မှာကမ်ပိန်းတွေစန္ဒထုတ်ပေါ်ပွဲတွေပြုလုပ်နေကြပါတယ် ကဲပါလူကလေးရေငါတို့နိုင်ငံလဲတရားဥပဒေစိုးမိုးတဲ့နိုင်ငံဖြစ်ပြီးတန်ငယ်မရေမှုတွေအမြန်ဆုံးပပျောက်ကတိုင်းသူပြည်သားတွေစိတ်အေးချမ်းသာစွာနဲ့အပူအပင်ကင်းကင်းနေနိုင်ကြပါစေလို့ဆုတောင်းပေးလိုက်ကြအောင်ကွယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး